ဲ့ဒီနေ့ပေါ့နော်အမျိုးသားဒီမိုကရေစီပါတီတက်ကနေပြီးတော့ကိုယ်စားလှယ်လောင်းတွေကိုကျင်ညာတဲ့အခါမှာပေါ့နော်ရန်ကုန်တိုင်းအတွင်းကနေပြီးတော့ဝင်ရောက်ရှင်ပြိုင်မယ်ဆိုပြီးတော့တမလို့တွေ့ရပါတယ်ဒီတဲမှာတော့မှမြို့နယ်တချို့ပေါ့နော်ဆရာတို့ရွေးချယ်ထားတွေ့ရတယ်ဒီမြို့နယ်တွေကိုဆရာတို့ဘယ်လိုပုံစံနဲ့ရွေးချယ်ခဲ့တာပါလဲရှင
်အဓိကတော့ကျွန်တော်တို့ပါတီအခြေစိုက်စခန်းရှိတဲ့မြို့နယ်တွေကိုကြတော့ပြည်သူ့လွတ်တော်အဲ့ဒီသားကြီးလွတ်တော်ပြင်အမျိုးသားလွတ်တော်ပါဝင်ရေးခံဥပမာတောင်တကုံနဲ့တကုံစိတ်ကကျွန်တော်တို့ပါတီခြေဆိုင်ဖွဲ့စည်းတယ်။အဲဒါကြောင့်အဲ့ဒီမှာဒဲမင်းသိန်းခေါ်အဆိုတော်ရတ္တကိုမြို့သားလွတ်တော်ကိုယ်စားလှယ်ဖြစ်နော်အဲ့ဒီမှာကျွန်တော်တို့ခုနှစ်နေရပေါ့။အဲ့လိုပဲတင်ကန်းညောတာဂီတာလည်းကျွန်တော်တို့ခြေဆိုင်စခန်းကြီးရှိတဲ့မြို့ဖြစ်တော့ဒီမှာလည်းကျွန်တော်တို့မြို့လွတ်တော်မြို့သားလွတ်တော်တိုင်းဒေသလွတ်တော်ကိုယ်စားလှယ်ပေါ့။ကိုရွေးခံတာပေါ့။အဲတင်ကန်းညောကတော့ချွင်းချက်ကတော့တင်ကန်းညောရန်ကင်းတောက်ကလာတာမူရမြို့သားလွတ်တော်ကိုယ်စားလှယ်မဲဆန္ဒအမှတ်3ဖြစ်တယ်ပေါ့။အဲဒီ3ဖြစ်တော့အဲဒီ3မှာလည်းကိုတိုင်းဒါလို့တော့ပုံစံတယ်အခုကြော်ဝင်ရတာအဲ့တော့နောက်နေရာကြီးကြတော့ကျွန်တော်တို့အခြေတိုင်းဒါပေမဲ့ဥမာကိုကိုကျွန်းဆိုရင်ဘာလို့ကိုနေဝင်းတော့လွတ်လဲဆိုရင်ကိုကိုကျွန်းမှာဘုံချုပ်ကြီးတွေရွေးတဲ့ပြည်သူ့လွတ်တော်ကျွန်တော်တို့မဝင်အဲ့လိုပဲသူတို့ဘုံမူကြီးတွေဝင်ရတဲ့နေရာလည်းမဝင်ဒါပေမဲ့မူလတက်ခိုက်ရေးတိုင်းလွတ်တော်ကိုယ်စားလှယ်ပတ်သက်ပြီးတော့မင်းဝန်ထုတ်ဖွယ်တဲ့တင်းတွေကိုကျွန်တော်တို့ကြားတယ်အဲ့နေရာမျိုးမှာတော့ကျွန်တော်တို့ပါတီရဲ့အလူလူအလုံးလုံးပြတဲ့ပုံမှာကိုကိုကျွန်းလူလူကဘယ်လိုသဘောထားလဲသိအောင်ဒါကိုကိုကျွန်းကိုကျွန်တော်တို့ဝင်တယ်ကျန်တဲ့နေရာဒီဘဟန်းလို့လိုင်းလို့မှာကြတော့ကျွန်တော်တို့ပါတီရဲ့လူငယ်ကောင်းဆောင်လေးတွေရဲ့သူတို့ရဲ့ဇာတိပေါ့သူတို့နေထိုင်တဲ့နေရာပေါ့အဲဒီမှာသူတို့ရဲ့စီယုံရေးတဲ့တစုံတရာရှိတဲ့အတွက်အဲ့ဒီနေရာတွေကိုကျွန်တော်တို့ကရေကောက်ပဲဝင်ဝင်လာပါပဲ
ကိုယ်စားလှယ်တော်တော်များများပေါ့နော်လွှတ်တော်တွေရောက်ရှိရေးအတွက်ဆရာတို့ဘယ်လိုမျိုးများပြင်ဆင်ထားပါလဲရှင
်အဲနံပါတ်၁ကတော့ကျွန်တော်တို့90 2010 2010နဲ့အဲ့ဒီကြားပြမှာကျွန်တော်တို့ရွေးကောက်ပွဲဝင်ခဲ့တဲ့အတွေ့အကြုံဒါတို့ကိုကျွန်တော်တို့အဓိကဆွေးနွေးပေးမယ်အထူးသဖြင့်လူစုကိုတိုက်ရိုက်ထိတွေ့တဲ့ဆက်သွယ်နည်းကိုဘယ်လိုလုပ်ရမလဲတို့ပြောပြမယ်အဲနောက်တစ်ခုကအခုဒီ၄နှစ်ခွဲမှာနော်ကျွန်တော်ကတိုင်းပြည်အတွက်လူစုအတွက်လွတ်တော်တွင်းမှာရောလွတ်တော်ပြည်မှာရောအပြောနဲ့မဟုတ်ပဲနဲ့အလုံးနဲ့ပတ်သက်ထူပြခဲ့တာတွေကိုလည်းလူစုကိုချပြပြီးတော့နော်ကျွန်တော်တို့ပါတီရဲ့လူစုရဲ့ထောက်ခံမှုရအောင်ကျွန်တော်တို့ဆောင်ရွက်သွားမယ်အရေးကြီးဆုံးအချက်ကတော့အခုလာမဲ့ရွေးကောက်ပွဲမှာကျွန်တော်တို့ပါတီဟာဒီမိုကရေစီရေးနဲ့အမျိုးသားရေးကိုဟန်ရိုက်ညီညီထိန်းချောင်းပြီးတော့လူစုအတွက်လက်တွေ့အလုပ်လုပ်ပြမယ်ဆိုတဲ့လမ်းစဉ်နဲ့လူစုကိုစီအောင်ပါ
ပါတီဆောင်ဒီမိုကရေစီရွေးကောက်ပွဲမှာဆရာတို့မဲမပြတ်နိုင်ရေးအတွက်ဒီမိုကရေစီအင်အားစုတွေအနေနဲ့ပေါင်းစည်းပြီးလှုပ်ဆောင်သွားဖို့ရှိလားဆရာတို့ရောဘယ်ပါတီနဲ့များချိတ်ဆက်ပြီးဆောင်ရွက်သွားဖို့ရှိမလဲရှင
်မနက်ခင်းကြီးကတကယ်တော့ပြောရင်တော့ခြေခွဲဝန်းနေဖို့ကောင်းတယ်မတ်လီနေဝါရကိုအတူယုံကြည်တဲ့ကွန်မြူနတီပါတီတော်ဟလာအလန်ဒီအလန်မျိုးဆိုပြီးတော့နှချမ်းကွက်ခဲ့တာအဲ့လိုပဲသဘောတရားကြီးနိုင်ငံကြီးမကွဲပဲနဲ့ဖက်ဆပလာကြီးကတန့်စင်တီမြေကွက်ခဲ့တာခုလည်းပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုဖျက်တိုင်းရွေးကောက်ပွဲနဲ့ဖျက်တိုင်းရမယ်လို့ပြောခဲ့တယ်2010ဝင်ခဲ့တယ်ကျွန်တော်တို့ဝင်ခဲ့တဲ့ချိန်တော့ချိန်ကဥပဒေကိုမပြင်ပေးလို့ရွေးကောက်ပွဲဝင်ဘူးဆိုတော့ဒေါန်ဆိုင်းစုကြည်နဲ့ LDP ကိုယ်စားလှယ်ဂျာပြတို့ရွေးကောက်ပွဲဝင်တဲ့ချိန်မှာချိန်ကဥပဒေကိုဟိုဘက်ကဖုတ်တော့မတုတ်ပေးဘူးရွေးကောက်ပွဲဝင်ခဲ့တာအခုလည်းတို့ရွေးကောက်ပွဲဝင်ခဲ့တာရွေးကောက်ပွဲဝင်တဲ့အင်အားစုချင်းချင်းတော့ပြန်လည်ပြီးတော့တုန်ကြီးနေပြီပဲအဲ့ဒီတုန်ကြီးတဲ့အချိန်မှာဘာလို့ပြန်မပေါင်းကြလဲလဲလို့မေးရင်တော့မူဝါဒပြတ်တော့မဟုတ်ပါဘူးတော့လူပုဂ္ဂိုလ်ဒီရဲ့မာမာနာတွေ
ဒီ2015အထွေထွေရွေးကောက်ပွဲမှာဆရာဒီအင်အားကြီးပါတီနှစ်ခုရဲ့တိုင်းသားပါတီရဲ့ပေါ့နော်ဒီဒီမိုကရေစီအင်အားစုပါတီတွေရဲ့မဲရနိုင်တဲ့အခြေအနေရာကိုင်းနှုန်းတွေဘယ်လိုများရှိမလဲဆရာဘယ်လိုများသုံးသပ်ပါလဲရှင
်အတိအကျကရမ်းတော့တဲ့အလို့တော့ကျွန်တော်မလုပ်ချင်ဘူးဒါပေမဲ့အခုပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေအရရကိုပြောရင်တော့ကျန်းမာရေးပါတီကတော့2010လုံးကရမယ်အလားအလာမရှိတော့ဘူး။အနုရာဒီမိုဖွဲ့ချုပ်ကလည်း90ခုနှစ်လုံးကလို့2010နဲ့ကြားပြမယ်ဆိုတက်ချက်ရင်တော့လက်တွေ့နဲ့ကင်းဝေးပါပေါ့။ဘာကြောင့်လဲဆိုတော့ဒီနေ့ပဲအနုရာဒီဖွဲ့ချုပ်ခေါင်းဆောင်တွေရဲ့တော့နီးပြူဟာမကျွမ်းကျင်မှုတွေသူတို့ရဲ့ခေါင်းဆောင်မှုတွေကိုလက်သွဲရမယ်အင်အားစုတွေကိုယ်တိုင်မေးခွန်းထုတ်နေပြီ။အဲတိုင်းနာတွေကတော့သူတို့ဒီသားမှာသူတို့ညီညွတ်ရင်ညီညွတ်တော့သူတို့ပါတီမကွဲရင်မကွဲတော့အရင်2010လိုပဲသူတို့ရှိနေကောင်းမယ်ဒီနေ့တော့ပိုကောင်းပါမယ်ပီမမှာတော့တော့ကျွန်တော်တို့လိုပေါ့ရွေးစရာဒီပါတီကြီးတစ်ခုလည်းမဟုတ်ဘူးတော့အလုပ်လုပ်ပြတဲ့ကျွန်တော်တို့လည်းရှိပါတယ်ဆိုတော့ပါတီလေးလေးလည်းဒီခေါက်မှာတော့တစုံတရာနေရာရလာတော့အဲ့လိုခြေနေတဲ့ပုံမှာမူတည်ပြီးတော့လာမယ့်2015ရွေးကောက်ပွဲကြီးဘူရာပြန်လဲသိမြရေးအိမ့်နိုင်တဲ့နိုင်ငံရေးခြေနေမျိုးဖန်ဒီပေါ်ပေါက်လာရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအတွင်းခုပြောင်းမှုရန်ဆန်မှာပေါ့အဲ့ဒါမှမဟုတ်ဘဲနဲ့နောက်ဆက်ဖွဲ့စည်းပုံအခြေခံဥပဒေကိုကင်တွယ်ပြီးတော့မလုတ်တတ်ဘဲနဲ့အခုလိုပဲအခြေခံဥပဒေပြင်ဆင်ရေးကိုပဲဦးစားပေးဆောင်ရမယ်ဆိုရင်တော့အခုဖွဲ့စည်းပုံအခြေခံဥပဒေရတော့ပြတ်သေးသေးပို၍ဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ်
တရားတော်ပါတီအနေနဲ့ပေါ့နော်ပြည်နယ်တွေမှာဘာကြောင့်များဝင်ရောက်မရှင်ပြိုင်တာလဲရှင်
အဲ့အဲ့ဒါကျွန်တော်တို့စောရဲပူချတာလေဥပမာကျွန်တော်ဇာတိကိုကလေးမှာ LED ဘိုးဦးစီးဖွဲ့ဝင်ဟောင်းလေရာကျွန်တော်တို့ပါတီတွေဝင်လာတယ်ဒါပေမဲ့ကျွန်တော်ဆက်ဆက်ပြီးတော့တူးချက်စီရင်ကြီးကျွန်တော်မလုပ်ဘူးဘာလို့ဆိုရင်တိုင်းသားတွေကအခုချိန်ထိဗမာပြည်ပေါ်မှာမဟာလူမျိုးကြီးဝါရနဲ့ပတ်သက်ပြီးရင်တို့မှာတန်လျာကြီးတယ်ပဲအဲ့ကြောင့်တို့နေရာတွေကိုရှောင်ပေးလိုက်တာเนาะကျွန်တော်တို့အတွက်ဒီတော်စုကြီးနောင်ရေးအတွက်ကောင်းမယ်ထင်လို့တိုင်းသားဒေသတွေမှာကျွန်တော်တို့ဒီကောက်ပုံပေါ်ပါ
ကြာခုလို့ဖြစ်ကြပြည့်အတွက် RF ကကျေးဇူးတင်ပါတယ်ရှင်
ကျွန်တော်လည်းကျေးဇူးတင်ပါ